မြန်မာနိုင်ငံရဲ့လွတ်လပ်ရေးတိုက်ပွဲမှာရောဒီမိုကရေစီလှုပ်ရှားမှုမှာပါရှေ့ဆုံးကပါဝင်ခဲ့တဲ့တို့မှာအစည်းအရုံးဝင်နောက်ဆုံးလက်ကျန်သခင်ဟောင်းကြီးတူကွယ်လွန်သွားတဲ့အကြောင်းကိုတင်ပြပါမယ်သူကတော့အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့သခင်ချန်ထွန်းပါသခင်ချန်ထွန်းဟာဒီကနေ့မနေ့9နာရီမှာရန်ကုန်မြို့တာမွေမြို့နယ်ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဒီကနေ့ကွယ်လွန်သွားတဲ့သခင်ချန်ထွန်းဟာအင်္ဂလိပ်ကိုလိုနီစနစ်ကိုဆန့်ကျင်ခဲ့တဲ့1939ခုနှစ်ကျောင်းသားတပိတ်မှာပါဝင်ခဲ့သူဖြစ်တယ်လို့ဂျပန်တော်လှန်ရေးမှလည်းပါဝင်ဆောင်ရွက်ခဲ့သူတဦးဖြစ်ပါတယ်လွတ်လပ်ရေးရပြီကာလမှာတော့တိုင်းပြည်ပြည်ပြည်လွတ်တော်အမတ်ပါလီမန်အတွင်းဝင်နဲ့တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ဘတ်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်တယ်လို့နိုင်ငံဂုံကြီးပထမဆင့်လွတ်လပ်ရေးမော်ကွန်းဝင်ဒုတိယဆင့်စတဲ့ဘွဲတွေကိုလည်းရရှိခဲ့ပါတဲ့1999ခုနှစ်အလွန်ဒီမိုကရေစီရေလှုပ်ရှားသူတွေကိုစစ်အစိုးရကတင်းတင်းကြပ်ကြပ်ဖိနှိပ်ခဲ့ချိန်မှာတော့တခင်ချန်ထွန်းဟာဝါရင်နိုင်ငံရေးသမားကြီးများအစုအဖွဲ့မှပါဝင်ပြီးတိုင်းပြည်ရေးကိုပါဝင်ဆောင်ရွက်ခဲ့ပါတဲ့2019ခုနှစ်လွတ်လပ်ရေးနေ့တုန်းကသူ့ရဲ့နိုင်ငံရေးအမြင့်သဘောထားကိုတခင်ချန်ထွန်းက VOA ကိုအခုလိုပြောဆိုပါတယ်
။ပါတို့အနေနဲ့ကတော့တောင်းတာပဲနိုင်ငံရေးအကျဉ်းသားအလုံးကိုအလွတ်ပါဒေါက်တာကြီးလည်းလွတ်ပါအလုံးကိုလွတ်ပြီးတော့အဲ့ဒါတွေ့ဆုံဆွေးနွေးပါလို့ပြောတာအဲ့တော့ဒီလိုပြောတာကတော့စောစောကလေးလည်းပြောတယ်ကမ္ဘာကုလသမဂ္ဂလည်းပြောတယ်နိုင်ငံပြည်ပြည်လည်းတော်တော်များများပြောတယ်ဟုတ်လားအဲ့ဒီလိုပြောပေမဲ့ဒီအစိုးရကနည်းနည်းမှပြန်လည်ပြောဆိုခြင်းဘာမှမရှိဘူးဒါဒီတွေ့ဆုံဆွေးနွေးဖို့ရအခုကတော့ဘဝမြင်သမျှကတော့တွေ့ဆုံဆွေးခြင်းနဲ့စိတ်ရှိကိုမရှိဘူးလို့ဒီလိုပဲမြင်တယ်လေဒါကြောင့်မို့အဲ့ဒါအဲ့ဒီတွေ့ချုံခြင်းနဲ့စိတ်ကိုမွေးပြီးတော့တွေ့ဆုံဆွေးနွေးပါဆိုပြီးတော့ဒါတက်ပြီးပြောနေရတာတက်ပြီးမြင့်တရရခံနေရတာအမှန်တော့ဒီလိုလွတ်လပ်ရေးအခါတည်းကမှတွေ့ဆုံဆွေးနွေးပြီးတော့ဟာလားနိုင်ငံရဲ့ပြဿနာအရေးအကူဖြေရှင်းမှုဟာလားနိုင်ငံတော်ကြီးတွေ့ရစီပင်အောင်ဆောင်ရွက်ဖို့ဒါတိုက်တွန်းလိုပါတယ်
တခင်ချန်ထွန်းကွယ်လွန်သွားတဲ့အပေါ်မှာတော့အသက်68နှစ်ရှိပြီဖြစ်တဲ့နိုင်ငံရေးသမားသတင်းစာဆရာစာရေးဆရာဦးလာကွန်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီဘက်မှာဓမ္မဝေစီလှုပ်ရှားမှုဘက်မှာဝါရဲနိုင်ငံရေးသမားကြီးဒီအထက်နဲ့တက်ကိုရဲ့ဂျိုအထူးသူနိုင်ငံရေးကိုကောင်းကောင်းမွန်မွန်ဝန်ပါပြီးလုပ်ခဲ့တဲ့ပုံကိုတယောက်လည်းဖြစ်ပါတယ်နောက်တမိုင်းမှာလည်းဘိုးဘက်ဒဲကနေပြီးတော့တို့မှာဖြုံရောက်ဒဲကနေစပြီးဒီဘက်အချီသူစွန်းစွန်းတမန်လေးတော့လုခဲ့တာရှိပါတယ်။နောက်တိုင်းပြည်အတွက်လွတ်လပ်ရေးကိစ္စတွေမှာလည်းလွတ်လပ်ရေးမရခင်တည်းကပါဝင်ထုတ်ချခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တဲ့အတွက်အခုလိုဆုံးမသွားတာကတော့အင်တာဝိုင်းမျိုးစရာကောင်းပါတယ်လို့ပြောတင်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကလည်းအခုလိုပြောပါတယ်
။ဆရာကဆက်နေကြတော့ဟာကစက်လုံးနိုင်ငံရေးသမားအစ်စ်တရားလိုရတဲ့ချက်ပါမှဘယ်လိုတိုင်းပြည်နိုင်ငံရေးကိုလည်းလုပ်သွားတဲ့အထူးရတဲ့ပုံကိုသူ့ကိုလို့ပြောကြပါတယ်။
တခင်ချန်ထွန်းရဲ့ဇာပနာကိုတော့ဒီကနေ့မှပဲရေဝေးတုတ်တံမှာနေချင်းပြီးဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။